မြန်မာတပ်မတော်နဲ့တိုက်ပွဲတွေဖြစ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတပ်မတော်ဘက်ကလူခွင့်ရေးချိုးဖောက်မှုတွေဆူဆူရွရွကျူးလွန်လာတဲ့အတွက်နိုင်ငံတော်အစိုးရကနိုင်ငံတော်အစိုးရကိုတိုက်တွန်းနိုင်ငံတော်အစိုးရကိုတိုင်တန်းအသိပေးဖို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကကြိုးပမ်းနေကြပါတယ်။
မြန်မာတပ်မတော်နဲ့တမ်းမလုံတပ်ဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့ရန်နန်းခမ်းမြို့နယ်ကောင်းဝမ်းကြီးရွာမှာမပေါက်ပွဲသေးတဲ့လက်နေကြီးကြီးတွေရှိနေသေးလို့စိုးရိမ်စိတ်နဲ့ဒီကနေ့ထိကြားမဖွင့်ရဲသလိုခြံထဲလည်းမသွားရဲဘူးလို့တန်းစာပေအုပ်စာဦးမြင့်ကျော်ကပြောပါတယ်။
လက်နက်ကြီးပုံကောင်းသားမှာတလုံးရှိတယ်။ရွာဝင်းသားမှာပဲတလုံးရှိတယ်။ရွာရှိလူစားတင်ကြောင်းနဲ့တစ်ခါလု
အဲ့ဒီမဖွဲတဲ့ဘုံတွေကြောင်းသားမှာရှိတာပေါ့ဟောရွာလူပြည်တွေဟာခြံသွားဖို့ဆိုတာတော်တော်လေးကိုစိုးရိမ်ကြတာပေါ့နော်ကျွန်တော်တို့လက်ခတ်ခြံသွားတယ်တောင်းရသွားတယ်ဆိုတော့အခုချိန်မှာကျွန်တော်ရွာပြည်မထွက်ရဲကြဘူ
းမပတ်ကွဲသေးတဲ့လက်နေကြီးကြီးတွေရှိနေသေးတဲ့အတွက်ကောင်းဝမ်းရွာလက်ရန်ကျောင်းတွေကျောင်းသားဥယျာဉ်200ကျော်ဟာဒီကနေ့အထိကျောင်းမသက်ရေးသေးသလိုခြံနမားတွေလည်းခြံမထွက်ရဲတဲ့အခြေအနေမှာရှိနေပါတယ်ပြီးခဲ့တဲ့ဩဂုတ်လ13ရက်နေ့မှာရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်ကောင်းဝိုင်းကြီးရွာဘက်မှာမြမတပ်မတော်နဲ့တန်းပလောင်တပ်ဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့စဉ်တွင်တပ်မတော်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်ရွာသား၄ဦးလက်နက်ကြီးထိမှန်ခဲ့သလိုလူနေအိမ်ကြီး15အိမ်လောက်ပျက်စီးမှုဖြစ်ပွားခဲ့တာပါအခုလူနေအိမ်ထိခိုက်မှုအတွက်မြမတပ်မတော်စစ်မှားရှိရှိတပ်မှုကနေထောက်ပံ့ငွေကျပ်30,000ပေးအပ်ခဲ့တယ်လို့ဦးမြင့်ကျော်ကပြောပါတယ်
ခေါလေးရနေမှာသမရှိရှိသမမူအရောကြီးတော်မဟုတ်ဘူး၆ပန်းကြီးပေါ့နော်ကိုချင်းသာနာတဲ့အနေနဲ့ဟိုကြီးရောကို30,000၆ပန်းကြီးတဲ့ပြည့်စည်တဲ့အင်းတွေတော့ပေါ့နော
်ဒါအပြင်လက်နေကြီးထိမှန်ခဲ့တဲ့ရွာသားတွေအတွက်တူးလင်ကြံ့ငွေ5,000ထောက်ပပေးခဲ့ပါတယ်လက်ရှိလက်နေကြီးထိမှန်ခဲ့တဲ့ရွာသား၄ဦးနဲ့က၃ဦးဟာနှန့်ခမ်းစေယုံကနေဆင်းလာပြီးဖြစ်ပေမဲ့တန်ရာပြင်းထန်တဲ့မိုင်းအောင်စိန်ကတော့စေယုံကမဆင်းနိုင်ပဲဆက်မှန်ခွဲဆက်ရမယ့်အခြေအနေမှာရှိနေတယ်လို့ကာယကံရှင်ဖြစ်သူမအေလွေးကပြောပါတယ်
အဆောကံချီတာအဲအဲမှာဖိုက်ချေတာအဖိုက်ချုံမှာပဲနောက်တစ်ခါဒီချပြန်စီရမှာလေအခါတော့လာပြီးသွားရင်ငါတောင်းတရားငါတောင်းစီတယ်လောက်ပါတော့ဘယ်လောက်မလဲဒါမဲ့တို့ကအဲ့လောက်ပဲပြရလေ
ပြီးကြတဲ့၄ရက်နေ့တုန်းကလည်းဒီ NL ဖွဲ့ကနေမန်တုံမြို့နဲ့၃မိုင်ကွာနေရာမှာမြမစစ်ရင်တန်းကိုပြေခတ်ဆိုင်ခဲ့တဲ့ဖြစ်စဉ်ပြီးတမတော်ကနေမန်တုံမြို့တွင်မတင်ကားတဲ့လူတွေကိုဖမ်းဆီးခဲ့တယ်လို့ရိုက်နှိုင်းမှုတွေလည်းဖြစ်ပွားခဲ့ပါတယ်မန်တုံဒေသခံ6ဦးကိုဖမ်းဆီးပြီးပြန်လွှတ်ပေးခဲ့ပြီးဆိုပေမဲ့အဲ့ဒီထဲက2ယောက်ဟာညှဉ်းပန်းရဲနှက်မှုတန်ကြောင့်လက်ရှိလာရှိုးစေးယုံမှာစေဝါကူစားမှုခံနေရပါတယ်။မန်တုံမြို့တွင်တမတော်ကနေလူခွေရေးချိုးဖောက်မှုဖြစ်စဉ်နဲ့ပတ်သက်ပြီးနိုင်ငံတော်အထိတိုင်ကြားသွားမယ်လို့မန်တုံမဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်သွန်နမ်မိုးကပြောပါတယ်
။လုံးဝအပြစ်မဲ့တဲ့ဤသူရဲသူဖမ်းလိုက်တာအပြစ်မဲ့တဲ့ရွာသားပေါ့နော်။ဒီလီစု IDP ကံလာလူရဲ့နောက်ထပ်ပြီးတော့ကျမအခင်းဦးလည်းပါတယ်အခုလက်ရှိသူတို့နှိပ်စက်လုံးလုံးအတီခါနီးဆက်ဆဲဖြစ်နေရတော့သူတို့ကလက်ပင်လာလို့ဆိုပြီးတော့ဖမ်းပြီးမှနှိပ်စက်တာနှိပ်စက်တာသူတို့အမြင့်ပြပြသူတို့ရိုင်းနေတာ
ကျမတို့အနေနဲ့ကတော့ကျမတို့ပြည်သူကိုထိမှဆိုလို့ရှိရင်တတ်နိုင်ဆုံးစီစဉ်နေတဲ့နိုင်ငံတော်တိုင်နိုင်ငံတွေတမရယုံယူပြီးတမရဒီတရားသူတော်ကိုဒီနောက်ပြီးတော့ဥပဒေရေးရာလူအခွင့်အရေးကော်မရှင်ထိကျမတို့ကပြန်အခုစီစဉ်နေတာ
တိုင်ကြားဖို့အတွက်အချက်လက်တွေကိုစုဆောင်းနေဆဲဖြစ်ပြီးမနေ့ဖြာနေပြီးတော့မှသတင်းစာရှင်းလင်းပွဲလှုပ်ဆောင်သွားမယ်လို့ဇော်နမ်မိုးကပြောပါတယ်။လက်ရှိရှမ်းပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့ TNL တန်းပလောင်သက်ဖွဲ့ KIU ကချင်းလွတ်လပ်ရေးဖွဲ့တို့နဲ့တိုက်ပွဲတွေအစဉ်ဖြစ်ပွားနေတယ်လို့နှစ်ဖက်တိုက်ပွဲစဉ်တွင်ဒေသခံတွေနေရာကနေတိမ်းရှောင်နေရမှု၊ထိခိုက်ဒဏ်ရာရဒေဆုံးမှု၊ဖမ်းဆီးနှိပ်စက်ခံရမှုစတဲ့လူခွေးရေးချိုးဖောက်မှုဖြစ်စဉ်တွေလည်းကြဲကြဲပြန့်ပြန့်ဖြစ်ပွားနေပါတယ်ခင်ဗျာ။